Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ31ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုလိုင်းတိုမီတာ7925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမဧသနာကြပါရှင်။အမေရိကန်ပြည်အောင်စုကနေကုန်သွယ်ရေးလိုအပ်ချက်တွေခိုးယူပြီးတော့အကျိုးမြတ်ရခဲ့ကြတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုတန်းခတ်ပိတ်ဆို့မှုလုပ်ပြီးတော့တရုတ်နိုင်ငံရဲ့အင်တာနက်အွန်လိုင်းပေါ်ကစိုက်ဘာတချို့လုံးထောက်လန့်မှုကိုအမေရိကန်အစိုးရကတုံ့ပြန်မှုပြင်ဆင်နေတယ်လို့သိရပါတယ်။ဥရောပကိုရွှေ့ပြောင်းဒုက္ခတွေထောင်ထဲချီဝင်ရောက်နေတာကိုကင်တွေဖြည့်ရှင်းဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီပြည်ထရေးဝင်ကြီးတွေတောင်းဆိုလိုက်ကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသတွေသတင်းတွေကြားရဖို့ရှိပါတယ်နန်းောင်ရင
်။ကောင်းပါပြီရှင်။2015ရွေးကောက်ပွဲမှာမဲယုံပရဝုံအတွင်းသတင်းသမား3ယောက်သတင်းယူခွင့်ပြုဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ချိန်မှာပဲသတင်းရယူခွင့်ရရေးအခက်မတွေ့စေဖို့ဆွေးနွေးနေကြတဲ့အခြေအနေတွေနဲ့ပတ်သက်လို့ကတော့
မဲယုံရဲ့ဝင်ခွင့်ကတော့မရှိဘူးဒါပေမဲ့မဲယုံပရဝုံပေါ့နော်မဲယုံပရဝုံလို့ပြောမှာပေါ့သွားဖို့အဲ့ဒီနားမှာဒီမှာသတင်းယူဖို့လို့နောက်မဲယုံဝန်ထမ်းတွေပါလို့ね
မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါကြအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာလွတ်တော်ကိုယ်စားလှယ်လောင်း3ဦးရဲ့အမည်စရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာဟာတရားမဝင်ဘူးလို့ပြည်ပအခြေစိုက် Arakan Rohingya Union ARU ကပြောလိုက်တဲ့သတင်းနဲ့မြန်မာအရေးပေးပြန်လည်ထူထောင်ရေးနောက်ဆုံးရအခြေအနေတွေသတင်းတွေကိုလည်းသတင်းတွေပြီးမှတင်ပြသွားဖို့ရှိပါတယ်။ဒီလိုသတင်းတွေမတိုင်ခင်ခုရင်ဆုံးတော့သတင်းလာနေနောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုကနေကုန်သွယ်ရေးလိုအပ်ချက်တွေခိုးယူပြီးတော့အကျိုးမြတ်ရခဲ့ကြတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုတန်းခတ်ပိတ်ဆို့မှုလုပ်ပြီးတော့တရုတ်နိုင်ငံရဲ့အင်တာနက်အွန်လိုင်းပေါ်ကစိုက်ဘာတချို့လုံးထောက်လန့်မှုကိုအမေရိကန်အစိုးရကတုံ့ပြန်မှုပြင်ဆင်နေတယ်လို့ Washington Post သတင်းစာကတင်းငရင်းဒီမှာသတင်းဖော်ပြပါရယ်။တန်းခတ်ပိတ်ဆို့မှုလုံးမလုံးတော့မဆုံးဖြတ်ရသေးပါဘူး။ဒါမဲ့လည်းမကြခင်မှာပဲဆုံးဖြတ်ချက်ကြလိမ့်မယ်လို့အမေရိကန်အစိုးရအဖွဲ့တွေကအရာရှိတယောက်ကိုအမည်မဖော်ဘဲကိုးကားပြီးတော့ Washington Post သတင်းစာမှာပြောထားပါရယ်။အမေရိကန်အဖွဲ့အစည်းတွေကအွန်လိုင်းပေါ်ကအထုတ်ဖောက်ဝင်ရောက်တာဗန်နာရေးအကျိုးမြတ်တွေသတင်းအချက်အလက်တွေရရှိတာနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့ဘယ်သူကိုမဆိုအမေရိကန်ဗန်နာရေးဝင်ကြီးဌာနအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားဖို့ငွေသွင်းထုတ်လုပ်လို့မရအောင်လို့ပိတ်ဆို့ဖို့အတွက်ရှေ့နေကြုံတဲ့နိုင်ငံသားရေးဌာနတို့ကိုတိုင်ပင်ပြီးတော့သမ္မတအိုဘားမားကဧပြီလ1ရက်နေ့မှာအမိန့်ထုတ်ပြန်ခဲ့ပါတယ်နိုင်ငံရေးဆိုင်ဘာလုံခြုံရေးအနေရတွေကိုခွဲခြမ်းစိတ်ဖြာဖို့ February လမှာပြည်ထောင်စုစုံစမ်းရေးအဖွဲ့အစ်တစ်ခုဖွဲ့စည်းခဲ့တာနဲ့ကုမ္ပဏီတွေကလည်း online ပေါ်ကထုတ်ဖောက်ခံရတာနဲ့ပတ်သက်လို့အစိုးရနဲ့ရောအချင်းချင်းရောကြားမှာပါသတင်းအချက်အလက်တွေဝင်မျှကြဖို့တွန်းအားပေးတဲ့သမ္မတကအမိန့်ထုတ်ပြန်တာအပါအဝင်ဒီကိစ္စကအမေရိကန်အစိုးရဒီနှစ်လေးထားလှုပ်ဆောင်တဲ့ကိစ္စဖြစ်ပါတယ်။အဲဒီ cyber ပြစ်မှုကျူးလွန်သူတွေကိုရင်ဆိုင်ဖို့ပြည်စုံတဲ့မဟာဗျူဟာလို့ Washington Post သတင်းစာကကိုးကားတဲ့အရာရှိပြောတဲ့ဒဏ်ခတ်ပိတ်ဆို့မှုလုပ်မဲ့နည်းကအရင်တုန်းကလုံပုံလုံနည်းတွေနဲ့မတူတဲ့အမေရိကန်အစိုးရရဲ့တုံ့ပြန်ပုံနည်းသစ်ဖြစ်မှာပါ။သတင်းစာကကိုးကားတဲ့နောက်ထပ်အမေရိကန်အရာရှိတူကတော့စီးပွားရေးဆိုင်ရာတချို့လို့ထောက်လန့်မှုတွေကိုအမေရိကန်အစိုးရကပြန်ပြီးတော့တိုက်ခိုက်မယ်။ကုမ္ပဏီတွေအနေနဲ့လည်းအစိုးရရဲ့ထောက်ပံ့အားပေးမှုရမယ်ဆိုတာဒီထံကပိတ်ဆို့မှုကကြားသာတာဖြစ်တယ်လို့ပြောပါရယ်။တရုတ်ဝန်ကြီးချုပ်ရှီချင်းပင်စက်တင်ဘာလမှာအလဲပတ်ရောက်ရှိပြီးတော့သမ္မတအိုဘားမားကလည်းနိုင်ငံတော်ညစာစာဝင်နဲ့တဲခင်းမှုရှိနေတဲ့အချိန်မှာပဲအခုလိုမျိုးဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်တဲ့အခြေအနေတည်းရဖြစ်လာတာပါရှင်
။အမေရိကန်သမ္မတအနေနဲ့နိုင်ငံအနောက်မြောက်ပိုင်းကအလက်စကာပြည်နယ်ကိုဒီနေ့သွားပြီးအာတိတ်ဒေသရာသီဥတုပူပြင်းလာတဲ့အကြောင်းမေကွန်းပြောဖို့ရှိနေပါတယ်။အလက်စကာပြည်နယ်ဒေသခံတွေအမေရိကန်အစိုးရနဲ့နိုင်ငံခြားအရာရှိတွေသိပ္ပံပညာရှင်တွေတက်ရောက်မဲ့ဒီရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံတစ်ခုမှာသမ္မတဘရက်အိုဘားမားအနေနဲ့အခုလိုမေကွန်းပြောမှာပါ။ဒီညီလာခံရည်ရွယ်ချက်ကတော့အာတိတ်ဒေသအတွင်းအပူချိန်မြင့်မားလာမှုကြောင့်ကြံကဘာတစ်ခုလုံးကိုဘယ်လိုဆိုးကျိုးတက်ရောက်မှုတွေဖြစ်စေလဲပြည်သူတွေဘက်ကလည်းဘလို့တုံ့ပြန်တင့်တယ်ဆိုတာတွေကိုလူတွေပိုသိလာအောင်ပြောမှာဖြစ်တယ်လို့အမေရိကန်အင်ဂျီတော်ကသတင်းထုတ်ပြန်ထားပါတယ်။တကယ်တော့ဒီရာသီဥတုပြောင်းလဲမှုပြဿနာဟာသမ္မတဥပမာအနေနဲ့ပြီးခဲ့တဲ့ပတ်စဉ်သမ္မတမေဂွန်မှာအဓိကထားပြောခဲ့တာဖြစ်ပါတယ်။ဒီမေဂွန်နဲ့မှာသမ္မတဥပမာကအလဲစကားလူမျိုးတွေအနေနဲ့ပိုပြင်းထန်တဲ့တော်မီတန်မကြာခဏခံနေရတယ်။ရေခဲပြင်ပြည့်ရွှေမှုတွေပိုဆိုးလာတာနောက်ပင်လယ်ကမ်းဆက်တွေအ мян ဆုံးနှုံးနဲ့ပြိုကျပျက်စီးမှုတချို့ဖြစ်လာတာနဲ့ဒီအာတိတ်ပင်လယ်တဲကရေခဲတွေအေးပြောပြီးမုန်တိုင်းနဲ့ရုတ်တရက်ရေမြင့်တက်လာမှုတွေခံစားနေရတယ်လို့ထည့်ပြောခဲ့ပါတယ်ခင်ဗျာ
။ဥရောပကိုရွှေ့ပြောင်းဒုက္ခတွေထောင်ထဲချီဝင်ရောက်လာနေတာကိုရေပေါ်ကင်တွေဖြည့်ရှင်းဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီပြည်ထရေးဝင်ကြီးတွေကတောင်းဆိုလိုက်ပါတယ်။ ဒီဒုက္ခတွေအကျက်တဲနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ကင်တွင်မလဲဆိုတဲ့အပေါ်မှာဥရောပနိုင်ငံတွေကြားကွဲလွဲမှုတွေလည်းရှိနေတာပါ Britain ပြည်ထရေးဝန်ကြီး Theresa May ပြင်သစ်ပြည်ထရေးဝန်ကြီး Bernard Cazeneuve ဂျာမန်ပြည်ထရေးဝန်ကြီး Thomas T. Messier တို့ကပူရဲကျင်းကြားချက်တစောင်းထုတ်ပြန်ပြီးတော့လက်ရှိဥရောပသမ္မတဥက္ကဋ္ဌတာဝန်ယူထားတဲ့ Luxembourg မှာလာမယ့်သတင်းနှစ်ပတ်အတွင်းမှာအစည်းအဝေးခေါ်ယူဖို့တောင်းဆိုထားကြပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဒီကိစ္စကိုပို့ပြီးတော့ခိုင်ခိုင်မာမာတုံ့ပြန်ဖို့အတွက် September 14ရက်နေ့ကျရင် Belgium နိုင်ငံ Brussels မြို့တော်မှာဥရောပအဖွဲ့ဝင်နိုင်ငံတွေကပြည်ထရေးနဲ့တရားရေးဝန်ကြီးတွေပါဝင်တဲ့ဆွေးနွေးပွဲတရက်ကျင်းပမယ်လို့ Luxembourg နိုင်ငံကလည်းပြောဆိုခဲ့ပါတယ်။ဥရောပဒေသကြုံတွေ့နေရတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးဟာမကြုံစဖို့အခြေအနေမျိုးရောက်ရှိနေတယ်လို့ဆိုပြီးတော့ဒီလိုတွေနဲ့ပတ်သက်လို့အီတလီနဲ့ဂရိနိုင်ငံတွေမှာပို့ပြော့ကောင်းမွန်တဲ့အစီအစဉ်တွေဆောင်ရွက်ပေးဖို့ဝန်ကြီးတွေကတောင်းဆိုပါတယ်။ဒီနှစ်တစ်နှစ်ထဲမှာလည်းမြေထဲပင်လယ်ကိုဖြတ်ပြီးတော့ဥရောပကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်32,200ရှိတယ်လို့နိုင်ငံတကာရွှေပြောင်းသွားလာသူများဆိုင်ရာအဖွဲ့ IOM ကပြောပါတယ်။ရွှေပြောင်းဝင်ရောက်သူအများစုဟာအီတလီနဲ့ဂရိနိုင်ငံတွေကတဆင့်အဓိကဝင်ရောက်ကြတာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်ကတာလီဘန်တွေအနေနဲ့သူတို့ရဲ့ခေါင်းဆောင်တစ်ကိုရီးယားဇွင်ကိုဒီနေ့ထုတ်ပြန်လိုက်ပြီးဒီအာဖဂန်ခေါင်းဆောင်တစ်ရွေးချယ်ရေးအတွက်အာဏာလွန်ဆွဲမှုတွေရှိနေတယ်လို့လည်းဝန်ခံလိုက်ပါတယ်။အရင်ခေါင်းဆောင်မူလာမူဟာမက်အိုမာတည်ဆုံးပြီးမှအခုလိုခေါင်းဆောင်တစ်ရွေးဖို့တာလီဘန်တပုံရာပေါင်းများစွာကြာငင်းပွားမှုတွေဖြစ်ခဲ့ပြီးမှအခုလိုဖြစ်ရှင်းနိုင်ဖို့လုံပန်းနေစဉ်ခေါင်းဆောင်တစ်ရဲ့ကိုရီးယားဇွင်ထွက်ပေါ်လာတာပါ။တရင်တော့ဒီကိုဘာသာစကား၅မျိုးနဲ့ပို့တဲ့အီးမေးလ်ထဲမှာအာဖဂန်ဆိုရကိုဆက်တိုက်သွားမဲ့တာလီဘန်ခေါင်းဆောင်တဲ့မူလာအက်တာမန်ဆိုဝါရဲ့ကိုရီးယားဇွင်ကိုဖွင့်ချခဲ့ပါတယ်။တကယ်တော့2013ခုနှစ်မှာအရင်ခေါင်းဆောင်မူလာအိုမာတည်ဆုံးပြီလို့အာဖဂန်ဆိုရဘက်ကကြေညာခဲ့ပြီးကြတဲ့ကမန်ဆိုဝါဟာတာလီဘန်ခေါင်းဆောင်တဲ့အဖြစ်နာမည်ထွက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်တုန်းကမန်ဆိုဝါရဲ့မိသားစုကငင်းဆန်ခဲ့ပါတယ်။မန်ဆိုဝါကိုအရင်ခေါင်းဆောင်တဲ့အဖြစ်ရွေးခဲ့မှုဟာဒီအဖွဲ့အတွင်းကိုစားပြုမှုမရခဲ့ဘူး။အဖွဲ့အတွင်းအာဏာပြိုင်ဆိုင်မှုတွေဖြစ်ခဲ့တယ်လို့သူတို့ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
ယေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကနေဒေတာရင်တရင်နေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအေယာဝင်လေးမျက်နှာဖျားနာမှာလွန်ခဲ့တဲ့တရင်နှစ်ပတ်လောက်ကလူ20ကျော်သေဆုံးခဲ့ရတဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့ရဲအရာရှိတွေစုံစမ်းစစ်ဆေးနေသလိုနောက်ထပ်တိုက်ခန်းတစ်ခုကိုဝင်ရောက်ရှာဖွေခဲ့တာမှာဘုံးလုတဲ့ဖောက်ခွဲရေးပစ္စည်းတချို့ရှာတွေ့ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဘန်ကောက်မြို့မင်းဘူရီခရိုင်ကတိုက်ခန်းတစ်ခုထဲမှာလက်လုတ်ဘုံလုံးရမှာတုံးတဲ့ရမ်းမှုန်တွေယူရီးယားဓာတ်မြေဩဇာနဲ့ဒီဂျစ်တယ်နာယီတွေရှာတွေ့ခဲ့တဲ့အကြောင်းနိုင်ငံတော်ရဲအရာရှိချုပ်ဘာရဝုဒ်တာဗွန်စီရီကဒီကနေ့တင်းနှလာနေမှာပြောဆိုခဲ့ပါတယ်။ဒီလိုမျိုးယူရီးယားဓာတ်မြေဩဇာနဲ့ရမ်းမှုန်တွေကိုဘုံလုံးဖို့မဟုတ်ဖ ೇನೆ တော့ဘယ်သူကမှဒီနေရာမှာထားမှာမဟုတ်တာကြောင့်ဒီပစ္စည်းတွေဟာဘုံလုံးဖို့တုံးတဲ့ပစ္စည်းတွေပဲဖြစ်တယ်လို့မစ္စတာဘရာဝုဒ်ကပြောပါတယ်။အခုရှာဖွေမှုအတွင်းမှာဖမ်းဆီးမှုတစုံတရာတော့မရှိပါဘူး။ပြီးခဲ့တဲ့စနေနေ့တုန်းကတော့မင်းဘူရီခရိုင်နာကရက်ကွက်တစ်ခုမှာဘန်ကောက်မြို့ဖောက်ခွဲမှုနဲ့ဆက်ဆက်ပြီးတော့တန်တရားရှိသူတို့ကိုဖမ်းဆီးခဲ့သလိုအဲ့ဒီဖမ်းဆီးမှုတွေမှာဖောက်ခွဲရေးပစ္စည်းတွေကိုလည်းရှာတွေ့ခဲ့တာပါ။တန်တရားရှိသူကိုဖမ်းဆီးမိခြင်းချင်းပြီးပဲသူဟာတူရကီနိုင်ငံသားတစ်ယောက်ဖြစ်တယ်လို့ဘန်ကောက်ရဲတွေကပြောခဲ့ပေမယ့်ဒီလူရဲ့ passport စာအုပ်မှာပါတဲ့ဓာတ်ပုံကိုထုတ်ပြန်လိုက်တဲ့အခါမှာအထူးဖြစ်နေတာကြောင့်ရဲတပ်ဖွဲ့ကသူတို့အစောပိုင်းကပြောဆိုမှုကိုပြန်ပြီးတော့ရုပ်သိမ်းထားပါတယ်။ဘန်ကောက်မြို့တူရကီတန်ယုံကလည်းဖမ်းခံထားရသူဟာတူရကီနိုင်ငံသားဖြစ်တယ်ဆိုတာငြင်းဆန်ထားတဲ့အကြောင်းရဲအရာရှိချုပ်ပရာဝုကသတင်းတောက်တွေကိုတနင်္ဂနွေနေ့မှာပြောဆိုခဲ့ပါရှင
်။မလေးရှားနိုင်ငံမျိုးသားနေခန္ဓာမှာဝန်ကြီးချုပ်ကိုရင်တက်ရောက်ခဲ့ပြီးသူနှုတ်ထွက်ဖို့လမ်းမပေါ်ဆန္ဒပြတောင်းဆိုနေတာတွေကိုဝေဖန်ပြစ်တင်လိုက်ကသူနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြန်ပြောလိုက်ပါတယ်။ဝန်ကြီးချုပ်နာချစ်ဘရာဇတ်အနေနဲ့ကွာလာလမ်ပူမြို့တော်လမ်းမတွေပေါ်မှာတောင်းကနန်းရှိတဲ့ရဲတွေစစ်သားတွေအစိုးရဝန်ထမ်းတွေရဲ့ဒီနေ့မျိုးသားနေချီတက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့ပြီးအခုလိုအပြတ်ပြောလိုက်တာပါ။လက်စားမှုတွေကြောင့်ဝန်ကြီးချုပ်နာချစ်နှုတ်ထွက်ဖို့လူပေါင်း300ကျီလမ်းမပေါ်ဆန္ဒပြပွဲတွေပြီးခဲ့တဲ့စနေတနင်္ဂနွေမှာစဖြစ်ခဲ့ရမှာဝန်ကြီးချုပ်နာချစ်ကဆန္ဒပြသူတွေဟာအတွေးတင်ပြီးအမျိုးသားရေးစိတ်သက်အားနည်းသူတွေဖြစ်တယ်လို့ဝေဖန်ပြစ်တင်လိုက်ပါတယ်။ဆန္ဒပြသူတွေဘက်ကမစ္စတာနာချစ်နှုတ်ထွက်ဖို့တောင်းဆိုဆန္ဒပြသူအရေအတွက်ဟာ2000ကျော်တောင်ရှိတယ်လို့ထုတ်ပြောနေချိန်မှာအစိုးရဘက်ကတော့3000အောက်မှာပဲရှိတယ်လို့ရှော့ပေါ့ပြောလိုက်ပြီးဒီနေ့မြို့သားနယ်ချီတက်ပွဲမှာတော့လူပေါင်း13,000ပါဝင်ခဲ့တယ်လို့ဆိုပါတယ်။တကယ်တော့ဇူလိုင်လမှာသတင်းမီဒီယာကိုပေါက်ကြားခဲ့တဲ့ထောက်ထားတွေအရဝန်ကြီးချုပ်နာချစ်ပြေကိုပိုင်ဘန်ဆင်းနဲ့ကိုအစိုးရပိုင်ရင်းနှီးမြှုပ်နှံမှုဘဏ်ကဒေါ်လာ300,000ထည့်ပေးတယ်လို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့ ဒီငွေဟာရှေ့လေပိုင်းကနေလက်ဆောင်ပေးရတာဖြစ်တယ်အခုလက်စားတယ်လို့ဆဆွဲတာကလည်းရေရှည်အုပ်ချုပ်လာတဲ့သူ့ပါတီညီမောင်အစိုးရကိုနိုင်ငံရေးရလှုပ်ကြံတာဖြစ်တယ်လို့မစ္စတာနာချစ်ကပြန်ပြောထားပါတယ်ခင်ဗျ
ဩစတြေးလျနိုင်ငံရဲ့သဘောတူညီချက်အရတောင်ပစိဖစ်ထိန်းသိမ်းရေးစခန်းကဒုက္ခသည်တွေကိုထပ်ပြီးလက်ခံမှုအစိတ်ကူးမရှိဘူးလို့ကမ်ဘောဒီးယားအစိုးရကဒီကနေ့ပဲပြောသွားပါတယ်။ဩစတြေးလျနိုင်ငံကလည်းဒုက္ခသည်နေရာချထားရေးကိစ္စနဲ့ပတ်သက်လို့အခွင့်အရေးကြိုးပမ်းမှုအဖွဲ့တွေရဲ့ဝေဖန်ခံနေရတာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့သီရိလင်ကာနိုင်ငံကနေသမုဒ္ဒရာဖြတ်ပြီးရောက်လာကြတဲ့ခေလွန်ခွင့်တောင်းသူတွေကိုဩစတြေးလျကိုအရောက်မခံမဲဂျာကဖြတ်ပြီးပါပွာညူဂီနီနဲ့နေရူးတို့ကစခန်းတွေမှာသွားထားတာဖြစ်ပါတယ်။မနေ့ကစက်တင်ဘာကတော့အိတ်ကဒုက္ခသည်တချို့ကိုကမ်ဘောဒီးယားနိုင်ငံမှာအခြေချခွင့်ပြုမယ်အပြင်အလန်အဖြစ်ဩစတြေးလျစီကအကူအညီတွေရမယ်လို့နှစ်နိုင်ငံကြားသဘောတူခဲ့ကြတာဖြစ်ပါတယ်ရှင
်စင်ကာပူနိုင်ငံအနေနဲ့ HIV ပိုးရှိတဲ့နိုင်ငံခြားခီးသွားတွေကိုနိုင်ငံတည်းဝင်ခွင့်နှစ်20ကြာပိတ်ပင်ခဲ့တာကိုဖြေလျှော့ပေးလိုက်ပါပြီဒါပေမဲ့သူတို့ပေါ်ဗီဇာကန့်သတ်မှုအနေနဲ့အများဆုံး3လတာခွင့်ပြုသွားမှာဖြစ်ပါတယ်စင်ကာပူကျန်းမာရေးဝန်ကြီးဌာနကအရင်ကအခုလိုပိတ်ပင်ခဲ့တာကိုအပီလာတရက်နေကြတဲ့ကရုတ်သိမ်းခဲ့တယ်လို့ဆိုပါတယ်အခုအချိန်ဒီမှာစင်ကာပူနိုင်ငံသား HIV ပိုးရှိသူလူပေါင်း 9,000 ကျော်ရှိနေပြီးသူတို့အတွက်ထိရောက်တဲ့ဆေးတွေလည်းရနေချိန်မှာအခုလိုပိတ်ပင်ခဲ့မှုကိုရုတ်သိမ်းခဲ့တာဖြစ်တယ်လို့ထုတ်ပြောထားပါတယ်အခုလိုအများဆုံး3လနေခွင့်နဲ့ကန့်သတ်ရတာကလည်းနိုင်ငံသား HIV ပိုးရှိသူတွေအနေနဲ့နိုင်ငံထဲမှာရေရှည်နေသွားမှာကိုတားမြစ်ကန့်သတ်တာဖြစ်တယ်လို့ယူဆထားပါတယ်ခင်ဗျာ Direct from Washington The
Voice of America တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးမှာပါ2015ရွေးကောက်ပွဲကျင်းပမဲ့နေ့မှာတည်င်းဌာနတစ်ခုအတွက်တည်င်းသမား3ဦးကိုမဲယုံပရဝုံအတွင်းတည်င်းရယူခွင့်ပြုဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကသဘောတူလိုက်ပါတယ်တည်င်းသမားတွေခရိုင်အဆင့်မဲယုံတွေအထိတွားရောက်တည်င်းရယူခွင့်ပြုရဲ့အတွက်တော့ဆက်ပြီးညှိနှိုင်းတွားကြဖို့ရှိတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကပြောပါတယ်ရွေးကောက်ပွဲကျင်းပချိန်တည်င်းမီဒီယာသမားတွေတည်င်းရယူခွင့်ရရဲ့အခက်မတွေ့စေဖို့တည်င်းမီဒီယာတာဝန်ရှိသူတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ကြားအကျိတ်အနေဆွေးနွေးနေကြတဲ့အခြေအနေကိုတော့မဆုမုံကတင်ပြပေးထားပါတယ်
ဟုတ်ပါတယ်မြန်မာနိုင်ငံမှာလာမယ့်2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာသတင်းရယူကြမယ်ပြည်တွင်းသတင်းမီဒီယာတွေအနေနဲ့လိုင်းနာဆောင်ရွက်ရမယ့်အချက်တွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်သတင်းမီဒီယာတွေကိုအကြောင်းကြားခဲ့တာပါဒီအကြောင်းကြားစာထဲမှာသတင်းရယူမယ့်လူဦးရေကိုကန့်သတ်ထားမီဒီယာသမားတွေကိုခံဝင်ချက်တွေထိုးခိုင်းတာစတဲ့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ကန့်သတ်ချက်တွေကိုပြန်ပြင်ဆင်ပေးဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီတာဝန်ရှိသူတွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကိုရိုင်းလိုက်ပါသွားခဲ့တဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာနိုင်ငံဂျာနယ်လစ်ကွန်ရဲ့တာဝန်ရှိသူလည်းဖြစ်တဲ့ကိုမြင့်ကျော်ကညှိနှိုင်းဆွေးနွေးလို့ရခဲ့တဲ့သဘောတူညီချက်အနေအထားတွေကိုအခုလိုရှင်းပြပါတယ
်။ရွေးကောက်ပွဲနေ့မှာမဲယုံတို့ဘာလို့မှတရင်လာယူတဲ့ခါတရင်သမားတွေလည်းသူတို့ဟိုတိမတ်ယူခပ်ပြားတွေပိုင်းနဲ့ငုံချစ်ချစ်ယူနိုင်အောင်သူတို့စိတ်ကူးပြီးတော့သူတို့လှုပ်ဆောင်တာပေါ့လေဒါပေမဲ့တခုပဲပြောစရာရှိတာတော့ကောင်းချီနဲ့ချိုပြီးတော့မညှိနှိုင်းလိုက်မိတာပေါ့ဗျာဟိုဒီဘက်ကပြင်ပြတဲ့ဟာတွေပေါ့လေအချက်လက်တွေအဲဒီပြင်ပြကြပြီးတော့ညှိနှိုင်းပြီးတော့သူတို့ပြင်ဆင်ပြီးပြန်ထုတ်ဖို့လုပ်ပါမယ်ပေါ့နော်မနေရရတဲ့သဘောတူညီချက်အဲ့ဒါပါမင်းရုံနဲ့ဝင်ခွင့်ကတော့မရှိဘူးဒါပေမဲ့မင်းရုံပရဝုံပေါ့နော်မင်းရုံပရဝုံလို့ပြောမှာပေါ့သွားဖို့အဲ့ဒီနာမှာဒီမှာတရင်ယူဖို့လို့နောက်မေယုံဝန်ထမ်းတို့ဘာလို့လဲဆက်တွေ့ပြောဆိုတဲ့အခါမှာဒီတရင်သမားဖြစ်ကြောင်းဒီအထောက်ထားစတိကံကပ်ပြပါတော့အဲ့ဒီဟာမှာ
ရွေးကောက်ပွဲနေ့မှာတရင်ရယူလို့တဲ့ပြည်တွင်းတရင်မီဒီယာတွေအနေနဲ့သက်ဆိုင်ရာမြို့နယ်ကော်မရှင်အဖွဲ့ခွဲအသီးသီးကိုနိုဝင်ဘာလ9ရက်နေ့နောက်ဆုံးထားပြီးရှောက်ထားရမှာဖြစ်တယ်လို့သတ်မှတ်ထားတဲ့အပေါ်မှာလည်းသက်ဆိုင်ရာမြို့နယ်ဆိုတဲ့အစားခရိုင်အဆင့်အထိပါတွားရောက်တရင်ရယူခွင့်ပြုဖို့အရေးထပ်မံညှိနှိုင်းသွားဖို့ရှိပါတယ်လို့တရင်စာနယ်ဇင်းမီဒီယာတာဝန်ရှိသူတွေကပြောပါတယ
်။ဟိုမြို့နယ်တစ်ခုမှာပဲဒီတယောက်ကဒီမြို့နယ်မှာပဲလိုက်ရမယ်ဆိုတဲ့ဟာကဒါဟိုလက်တွေ့မှာခက်ခဲနေရှိနေတယ်ပေါ့။ဒါဆိုခရိုင်ဆိုရင်ဟိုအချင်းကြီးလားဆိုတော့ဟိုခရိုင်တစ်ခုမှာမှတ်ပုံတင်လိုက်တယ်ဆိုရင်အဲ့ခရိုင်တစ်ခုလုံးတွင်လိုက်ခွင့်ရှိတာပေါ့နော်။အဲ့ဒါတစ်ခုပေါ့နော်။နောက်တစ်ခုကတော့သတင်းသမားတွေကပြည်ကြေးဝန်ကြီးဌာနအခါလာဆိုတော့ထုတ်ပြန်တဲ့ညွှန်ကြားချက်တွေကိုလိုင်းနာပါမည်ဆိုတဲ့ခိုးတိုင်းကောင်းချက်။အဲ့ဒီခါကိုလည်းဒီနေရာမှာသတင်းမီဒီယာဥပဒေတို့ညဥ်တွေတို့နဲ့အစားထိုးပြီးရေးမယ်ဆိုရင်ပို့ပြီးတော့တင်တော်တာပေါ့နော်။အဲ့ဒါကျွန်တော်တို့
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်ဦးဇော်သက်ထွေးကလည်းပြီးခဲ့တဲ့2012ခုနှစ်တုန်းကကျင်းပခဲ့တဲ့ကြွားဖြတ်ရွေးကောက်ပွဲမှာမီဒီယာကိုခွင့်ပြုခဲ့တဲ့အနေအထားလောက်ခွင့်ပြုပေးခဲ့ရင်တော့သတင်းမီဒီယာလွတ်လပ်ခွင့်အတော်အတန်ရှိမှာဖြစ်တယ်လို့ပြောပါတယ
်2012ရွေးကောက်ပွဲကြွားဖြတ်ရွေးကောက်ပွဲတုန်းကမီဒီယာသမားတွေကိုပြီးတဲ့အခွင့်အရေးတွေတိုင်းပဲပေးရင်တော့မှတော်တော်အဆင်ပြေမှလို့ယူဆပါတယ်အ ဒီကတော့ချက်နှစ်ချက်ပါပဲလာတဲ့လူကမီဒီယာသမားတက်တဲ့ကံကပြအတွက်ကျွန်တော်တို့မှတ်ပုံတွေလုပ်ရတယ်ဆိုတဲ့ချက်ကတော့ဒါကျွန်တော်တို့က international စံနှုန်းတွေရတယ်လက်ခံပါပါသို့တော့ဘယ်လိုပဲလာပါတော့ဘယ်လိုပဲလုပ်ပါတော့ဆိုတဲ့ comeback ချက်တွေအဆင်မပြေဘူးနောက်ပြီးတော့မီဒီယာသမားတွေကိုဗျာရွေးကောက်ပွဲစောင့်ကြည့်တဲ့ဝါရှ်လုပ်တဲ့ NGO တွေနိုင်ငံတကာပြည်ရင်းပြည်ပါ NGO တွေကိုပေးတဲ့အခွင့်အရေးတွေပေးလိုက်ရင်အဆင်ပြေမယ်လို့ယူဆပါတယ်
ပြေကောက်ပွဲတရင်ရယူနိုင်မှုတာဝန်ပေးစေလွတ်တဲ့ဆိုတဲ့အထောက်ထားစာနဲ့ပူးတွဲဝင်ခံချက်ကိုကိုယ်တိုင်ခံဝင်လက်မှတ်ရေးထိုးရမယ်ဆိုတဲ့အချက်ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆက်လက်ညှိနှိုင်းသွားဖို့ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းမီဒီယာတွေနဲ့ပတ်သက်တဲ့ရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းသတ်မှတ်ချက်တွေထပ်မံထုတ်ပြန်မှာဖြစ်ပါတယ်။ဒါအပြင်ရွေးကောက်ပွဲနေ့မှာအလွတ်တန်းတရင်နောက်တွေတရင်ရယူခွင့်ရရည်အတွက်လည်းမိမိတို့ပင်နိုင်တရင်ပေးပို့နေတဲ့တရင်ဌာနဒါမှမဟုတ်မီဒီယာသမားတွေစုဖွဲ့ထားတဲ့မြန်မာဂျာနယ်လစ်ကွန်ရက်လို့တရင်သမဂ္ဂလို့မီဒီယာအဖွဲ့အစည်းတွေရဲ့ထောက်ခံချက်ရယူပြီးတော့တည်င်းရယူနိုင်မှုနှိမ့်နိုင်နေကြဆဲဖြစ်ပါတယ်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့မျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်စေဖို့တည်င်းမီဒီယာသမားတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့အညီရွေးကောက်ပွဲကော်မရှင်ဘက်ကလမ်းညွှန်ချက်တွေကိုတိကျစွာလိုက်နာဆောင်ရွက်ဖို့မဲဆန္ဒရှင်ပြည်သူတွေရဲ့လွတ်လပ်စွာလျှို့ဝှက်ဆန္ဒမဲပေးပိုင်ခွင့်ကိုမထိခိုက်စေဘဲရွေးကောက်ပွဲနေ့မှာဥပဒေနဲ့အညီလွတ်လပ်စွာတည်င်းရယူနိုင်ရေးအတွက်လျှောက်ထားကြဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတည်င်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
မဆူမွန်စူးစီးတင်ပြသွားရပါရှင် VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရွေးကောက်ပွဲသတင်းနောက်တစ်ပုဒ်ဆက်ပါဦးမယ်မြန်မာနိုင်ငံမှာရိုဟင်ဂျာလွတ်တော်ကိုယ်စားလှယ်လောင်း3ဦးရဲ့အမည်စင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာဟာတရားမဝင်ဘူးလို့ပြည်ပအခြေစိုက် Arakan Rohingya Union ARU ရဲ့ညွန်ကြားရေးမှူးချုပ်ဒေါက်တာဝါကဦးဒင်းကပြောကြားလိုက်ပါတယ်ဒါအပြင်2015ရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်ပြီးတရားမျှတမှုရှိဖို့အတွက်အလုံးတန်းတူပါဝင်မဲ့ပေးခွင့်ရရေးအရေးကြီးတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မိုက်အင်ဂျင်နိုင်ကအတင်းပြပေးထားပါတယ်ရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းထားတဲ့ရိုဟင်ဂျာကိုယ်စားလှယ်လောင်း3ဦးကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့ဆိုပြီးဥရောပအခြေစိုက်ရိုဟင်ဂျာအဖွဲ့အစည်း17ဖွဲ့ကဩဂုတ်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ကန့်ကွက်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ပအခြေစိုက် Arakan Rohingya Union ARU ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ်
။ခုဒေတာကန်တိုင်းဒါRohingya Kozle candidate တွေကိုမြန်မာဆိုရက2015ရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်မပေးရဟာတရားမဝင်ပါအဲ့ဒါဟာနိုင်ငံတကာဥပဒေနဲ့မြန်မာဥပဒေနဲ့လည်းမကိုက်ပါဆိုင်းကျင်ပါတယ်ဒေတာကန်တိုင်းတာ Rohingya လူမျိုးတွေကိုလည်းရွေးကောက်ပွဲမှာမေးစံတာပေးခွင့်မပေးတော့ဘူးဆိုတာကျွန်တော်တို့ကြားပါတယ်မြန်မာနိုင်ငံရဲ့ citizen ဒေတာကန်တိုင်းတာဖြစ်တဲ့ Rohingya လူမျိုးတွေဟာလူလေးရဲ့ချင်းကတဲ့ကယူကောက်ဝဲတိုင်းမှာချင်းပြိုင်ခွင့်မေးစံတပ်ပေးခွင့်ရှိခဲ့ပါတယ်ယူကောက်ဝဲအားလုံးမှာပြီးခဲ့တဲ့2010 election မှာလည်းချင်းပြိုင်ခွင့်မေးစံတပ်ပေးခွင့်ရှိခဲ့ပါတယ
်ဟုတ်ကဲ့အခုလိုမျိုးသူတို့ကိုပယ်ချလိုက်တဲ့ယူကောက်ဝဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးပြင်ဖို့ဥရောပရိုဟင်ဂျာအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်အဲ့တော့သူတို့အနေနဲ့ဘာကြောင့်ယူကောက်ဝဲမှာဝင်ခွင့်ရသင့်တယ်လို့ဒေါက်တာဝါကာဦးတင်ထင်ပါလဲရှင်
သူတို့ပါဝင်ခွင့်ရသင့်တယ်ဘာဖြစ်လို့ဆိုတော့သူတို့ကသူတို့မိဘတွေသူတို့ရဲ့ generation ရာစုနဲ့နေပြီးတော့မြန်မာပြည်မှာနေရတိုင်းရင်းသားဒေသခံတိုင်းရင်းသားသူတို့မိဘလည်းဒေသခံတိုင်းရင်းသားသူတို့ကအရင်လဲသူတို့ parliament member ဖြစ်ခဲ့ပါတယ်အခုချက်ချင်းဘလို့လို့ parliament member ဖြစ်နေနိုင်ငံသားမဖြစ်ပါမလဲသူတို့ကိုအစီအမံမပြုပါမလဲမြန်မာနိုင်ငံရဲ့တိုင်းရင်းသားတယောက်သူတို့မှာတိုင်းရင်းသားကတ်လည်းရှိတယ်ပင်ကတ်လည်းရှိတယ်အဲ့ဒီလူတွေကတိုင်းရင်းသားတယောက်ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်အခွင့်အရေး 100% ရှိရပါမယ
်မြန်မာနိုင်ငံမှာတော့ရိုဟင်ဂျာတိုင်းရင်းသားမရှိဘူးလို့အစိုးရကပြက်ပြက်သားသားပြောကြားထားပါတယ်ဥရောပခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်း17ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဥရွှေမောင်း1990ရွေးကောက်ပွဲမှာရွေးကောက်တင်မြောက်ခံခဲ့ရတဲ့ဦးကျော်မင်းနဲ့ရန်ကုန်စစ်မှုတပ်ကသူចောင်းကဘွဲရခဲ့တဲ့ဦးအဘူတဟာရု၃ဦးအမည်စင်းကိုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဖော်ပြထားပါတယ်။ဦးရွှေမောင်းဟာဆိုရင်2010ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကနေကြန့်ခိုင်ဖွံ့ဖြိုးရေးပါတီဝင်အနေနဲ့အနိုင်ရခဲ့ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်၄နှစ်ကျော်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူ့ကိုမွေးဖွားတဲ့အချိန်မှာသူ့ရဲ့မိဘတွေဟာနိုင်ငံသားတွေမဟုတ်ကြဘူးဆိုတဲ့အချက်နဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာဝင်ရွေးခွင့်မရှိဘူးလို့ပယ်ချခဲ့တာဖြစ်ပါရဲ့ရှင်
မြန်မာနိုင်ငံလူဦးရေထဲမှာအများစုဖြစ်တဲ့အမျိုးသမီးတွေကနိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မှုရှိတဲ့အမျိုးသမီးကိုယ်စားလှယ်လောင်းအစီအတွက်ဟာအမျိုးသားတွေထဲအစမတန်းကိုနေပါတယ်။ဒါဟာမြန်မာနိုင်ငံကအမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါတယ်ဗျာ
။ VOA American အတန်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ချက်ပြီးဖိတ်ခေါ်ပါရရှင်။ခုတော့ချင်းပြည်နယ်ဘက်ကရေးပေးသတင်းနောက်ဆက်တွဲအခြေအနေတပုတ်အခြေအနေကိုတင်ပြပါောင်းမယ်။တရွာလုံးရွှွန့်နွေဖုံးလွှမ်းသွားတဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်ကဟာခါလေးကျေးရွာကိုနေရာသစ်ပြောင်းရွှေ့ဖို့အတွက်ချင်းပြည်နယ်အစိုးရကစီစဉ်ဆောင်ရွက်နေပြီးလောလောဆယ်မှာတောက်တုံးရင်နဲ့အိမ်သားတွေလိုအပ်မှုရှိနေကြောင်းကယ်ဆယ်ရေးဆောင်ရွက်နေသူဦးကပြောပါရယ်ချင်းပြည်နယ်အတွင်းကပြန်လည်ထူထောင်ရေးလုပ်ငန်းအခြေအနေတွေကိုတော့ VOA မြန်မာပိုင်းကကိုမိုးစောကအခုလိုသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ချင်းပြည်နယ်အတွင်းမှာပြီးခဲ့တဲ့ဇူလိုင်လကစပြီးမိုးသည်ထန်ခဲ့တာကြောင့်မြေပြိုပြီးလန်ဒရာတွေပျက်စီးခဲ့သလိုနေအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတော့တွန်းဆန်မြို့နယ်အတွင်းမှာတောင်ကြချောင်းရင်နဲ့အတူရွှွန့်နွေမျောပါလာတာကြောင့်ဟာခါလေးကြီးရွာဟာတရွာလုံးလိုလိုရွှွန့်နွေဖုံးလွှမ်းသွားခဲ့တာဖြစ်ပါတယ်။လောလောဆယ်ဟာခါလေးကြီးရွာသားတွေဟာကယ်ဆယ်ရေးစခန်းမှာပြောင်းရွှေ့နေထိုင်နေကြရပြီးသူတို့ကိုနေရာတစ်ကိုပြောင်းရွှေ့ဖို့စီစဉ်နေကြောင်းချင်းပြည်နယ်ဗန္ဓာရေးဝန်ကြီးဦးနန်းစမုံကပြောပါတယ်။
သူတို့ကချင်းတဲ့နေရာကိုသူတို့ဆွေးနွေးပြီးတော့နေရာချပြီးမယ်။ချပြီးတဲ့ဥစ္စာကိုသူတို့အစိုးရဘက်ရှိတင်းလာမယ်။တင်းလာတာနဲ့ကျွန်တော်တို့ဆောင်ရွက်ပြီးသူတို့နေတဲ့ဒီဒေသတစ်ချောင်းကဟိုဒီတော့မီတွေဖြစ်နေတော့လေ။အဲ့ဒါကိုသူတို့အောက်ချင်းနေတဲ့နေရာချပြီးမယ်ဆိုတာနေမယ်နေချင်းတယ်ဆိုတာသူတို့ဆွေးနွေးတာနဲ့တင်းလာရင်ကျွန်တော်တို့ကနေတက်ဆရာကိုတင်ပြပေးမှာပေါ့နော်။
တောက်ကြနေမနေ့3နာရီလောက်မှာမိုးများပြီးတောင်ကြချောင်းရီစီးစင်းတာကြောင့်တွီးခိန်ဆန်ရွာအထက်ကတောင်ပေါ်ရေကန်ကျိုးပေါက်ပြီးဟာခါလေးကျေးရွာအတွင်းကိုရေတွေဝင်ရောက်ခဲ့တာဖြစ်ပါတယ်။ဒီလိုရေတွေဝင်ရောက်ခဲ့တာကြောင့်ဟာခါလေးကျေးရွာကနေအိမ်59လုံးရေစီးနဲ့မျောပါခဲ့ပြီးလူ300လောက်ဟာနန်ကျင်ဆောင်ရွာအနီးကကယ်ဆယ်ရေးစခန်းကိုပြောင်းရွှေ့ခဲ့ရတာဖြစ်ပါတယ်။ဒီလိုရေလွှမ်းချိန်မှာကျွင်းနွားနဲ့အတူအိမ်မွေးတိရစ္ဆာန်အတော်များများတည်ဆုံရတယ်လို့ဒေသခံရွာသားတဦးကပြောပါတယ်
။အဲလူကတော့တယောက်မှတော့ဟိုမြို့သွားတာတော့ဒီသွားတာတော့မရှိဘူးပေါ့ယား။နိုင်မဲ့လို့နွားကတော့အကောင်တရာလောက်မှ50လောက်တော့ရတယ်။ကြံတဲ့ဟာလဲတည်တဲ့ဟာလဲတည်မဲမတည်တဲ့ဟာလဲမတည်ဘူး။ဟိုတကောင်တလီကတော့လာလာတော့ပေါ်လာတည်တယ်ဒါပြရမှဆုံးတဲ့နုံတဲ့ကနေပြာမကျိုးနဲ့ဆွဲလို့ဟိုပြန်ရတဲ့အားရလဲရှိတယ်ကြစ်ဒီဝက်ဒီဆိုတာကတော့ဒီလိုအရန်ပဲအဲဒါကတော့အကုန်လုံးပါလာတယ်ဒါပြာမဆိုင်ကဲစာကစအကုန်လုံးပေါ်ရသူတို့ကသူဟိုခန္ဓာကိုယ်မှာပါရတာနဲ့ပဲလွတ်သွားတာဟုတ်ဗ
ျအခင်းဖြစ်ပွားပြီးတဲ့နောက်ချင်းပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်တွားရောက်ကြည့်ရှုပြီးရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးခဲ့ပါတယ်ဒီရက်ပိုင်းမှာတော့ကယ်ဆယ်ရေးဆောင်ရွက်နေသူတွေဟာခားလေလောက်ရှိတဲ့ရွှေနုံတွေကိုဖျက်ပြီးထောက်ပံ့ရေးလုပ်ငန်းတွေကိုဆောင်ရွက်နေရပါတယ်။ဟာခါလေးကြီးဝမှာတော့ရွှေနုံတွေဟာအနည်းဆုံး3ပေကနေအများဆုံး5ပေလောက်အထိဖုံးလွှမ်းနေတာဖြစ်ပါတယ်။လက်ရှိကယ်ဆယ်ရေးစခန်းမှာရောက်နေသူတွေရဲ့လိုအပ်ချက်ကိုတော့ကိုယ်တိုင်တွားရောက်ကူညီခဲ့တဲ့ကလေးမျိုးဇုံမီလူငယ်အဖွဲ့ကအတွင်းမှုကိုမုံကိုကအခုလိုပြောပါတယ်။
ကျွန်တော်ကြည့်ရတော့ဒူတို့ယာယီစာပို့ကကျွန်တော်တို့သင်ပေးတယ်။ဒါပစ္စည်းတော့မင်းများလို့ဖြစ်တာပါ။အပြည့်ကလို့စားတော့တို့ဆောက်သုံးရင်စနာဖြစ်မယ်။နောက်တို့တို့ကမှာကအင်တာပေါ့။တို့ဒီကဆောက်သုံးရင်အင်တိုင်းတွေနဲ့ပေါ်တော့တို့ပြဿနာဖြစ်နေမယ်တဲ့
။ချင်းပြည်နယ်အတွင်းမှာမိုးကြီးပြီးမြေပြိုတာလန်ဒရာတွေရေတိုက်စားတာကြောင့်နေရာဒေသအတော်များများဟာလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတီးထိန်တွန်းဆန်မြို့နယ်ဘက်တွေမှာတော့လူပေါင်း1000လောက်ဟာဆန်းအခက်အခဲရှိနေကြောင်းလဲတီးထိန်ဒေသခံတယောက်ကပြောပါတယ်။ချင်းပြည်နယ်ပြန်လည်ထူထောင်ရေးနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရအဖွဲ့ကဆွေးနွေးဆောင်ရွက်နေတဲ့အခြေအနေကိုဗန္ဓာရေးဝန်ကြီးဦးနန်းစမုံကအခုလိုပြောပါတယ်
။ဒီတော့ကြီးရနီတာဝန်ယူမဲ့အပိုင်းတို့တချို့ကမ္ပဏီကြီးတွေကနေကိုနေငယ်ဆိုတဲ့ဟာမျိုးတော့ဖြစ်တာပေါ့အဲ့မဲ့အခုဟိုမှာဟာခါဆိုတော့ဟာခါမျိုးပေါ့ တယ်လေဒီဆောင်ရက်တွေမြန်ဆက်ထားဖို့အရင်လိုပါပေါ့အဲ့ဒါကြီးတော့အသက်ဆိုင်ရာနေကွန်ဆက်ဆောင်ရက်မျိုးတော့ဈေးနှုန်းနေတော့ပေါ့နော်အဲ့ဒါကြီးတာနဲ့အဲ့ဒီဆောင်ရက်မျိုးလာမယ်ဒီတော့ရေလုံငန်းလာဖို့ဆိုရတယ်ပဲဟိုဆောက်လုပ်ရေးပစ္စည်းတွေလည်းဘူးပြုတ်ဖို့ဆိုတာကအခုကလေးဖလာမဟာလမ်းတွေပေါက်ပြီးတော့ချက်ချင်းတော့ဟိုဒီဆောင်ရက်ပစ္စည်းတွေကိုနေပံ့ပိုးမှုပစ္စည်းတွေလည်းရောက်လာဖို့တော့ခက်တုံးမှာပေါ့နော်အဲ့ဒါကြောင့်ဘောလုံးဆက်တော့ကလေးမှာစောင်းပြီးဘူးအဲ့လောက်ဒီပဲဆေးရရပြီ
ဒီကနေ့ဟာခါမြို့မှာကျင်းပတဲ့ပြည်내အစိုးရအဖွဲ့အစည်းဝေးမှာပျက်စီးဆုံးရှုံးမှုတန်ဖိုးတွေကိုဒေတာအလိုက်တင်ပြကြပြီးပြန်လည်တိဆောက်ရေးကိုပြည်ထောင်စုအစိုးရနောက်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြပါတဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ချင်းပြည်내အစိုးရကပြန်လည်ထူထောင်ရေးအတွက်ကျန်ငွေဘီလီယံ20ထောက်ပံ့ပေးဖို့ပြည်ထောင်စုအစိုးရထံတင်ပြထားပေမဲ့လက်ရှိပျက်စီးရေရာဆိုရင်ဒီတက်မကားတဲ့အထောက်ပံ့တွေလိုအပ်ကြောင်းသုံးသပ်ထားပါတဲ့
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အော်တိုဘာလကစတင်ပြီးလဲနေ့စဉ်ရုံမြင့်တန်ကြာအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြာအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းကနေလာမယ့်နိုဝင်ဘာလမြန်မာယူကပ်ပွဲအတွက်အထူးအစီအစဉ်တွေကိုလည်းစောင့်မျှော်ကြည့်ရှုကြပါအောင်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျမတို့ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ဒီနေ့လာနေညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။အခုနောက်ဆုံးကြာရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကတက်လက်ပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်အောင်စုကနေကုန်သွယ်ရေးလိုအပ်ချက်တွေခိုးယူပြီးတော့အကျိုးမြတ်ရခဲ့ကြတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုဒဏ်ခတ်ပိတ်ဆို့မှုလုပ်ပြီးတော့တရုတ်နိုင်ငံရဲ့အင်တာနက်အွန်လိုင်းပေါ်ကစိုက်ဘာတရုတ်လုံးထောက်လန့်မှုကိုအမေရိကန်အစိုးရကတုံ့ပြန်မှုပြင်ဆင်နေတယ်လို့ Washington Post သတင်းဆောင်ကတင်းငရီနေကသတင်းဖော်ပြပါတယ်ဒဏ်ခတ်ပိတ်ဆို့မှုလုံးမလုံးတော့မဆုံးဖြတ်ရသေးပါဘူး။ဒါမဲ့လည်းမကြခင်မှာပဲဆုံးဖြတ်ချက်ကြားလိုက်မယ်လို့အမေရိကန်အစိုးရအဖွဲ့တွေကအရာရှိတယောက်ကိုအမည်မဖော်ဘဲနဲ့ကိုးကားပြီးတော့ Washington Post သတင်းဆောင်မှပြောထားပါတယ်ဥရောပကိုရွှေပြောင်းဒုက္ခတဲ့ထောင်ထဲချီဝင်ရောက်လာနေတာကိုအရေးပေါ်ကင်တွေဖြည့်ရှင်းဖို့ဗြိတိန်ပြည်သင်းနဲ့ဂျာမနီပြည်ထရေးဝန်ကြီးတွေတောင်းဆိုလိုက်ပါတယ်။ဒီဒုက္ခတဲ့အကျက်တဲနဲ့ပတ်သက်လို့ဘလို့တုံ့ပြန်ကင်တွေကြမလဲဆိုတဲ့အပေါ်မှာဥရောပနိုင်ငံတွေကြားကွဲလွဲမှုတွေလည်းဖြစ်နေတာပါ။ဗြိတိန်ပြည်ထရေးဝန်ကြီးပြင်သစ်ပြည်ထရေးဝန်ကြီးနဲ့ဂျာမန်ပြည်ထရေးဝန်ကြီးတို့ကပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့တောင်းဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတချိန်ကနာမည်အထူးကြော်ကြားခဲ့ပြီးတော့အခုခါမှာနိုင်ရေးကူညီမှုအသင်းဖွဲ့ကြီးကိုဦးဆောင်နေသူဖြစ်တဲ့ရုပ်ရှင်မင်းသားကျော်သူကို2015အတွက်ရေမွန်မက်ဆေးဆေးဆုကိုဖိလစ်ပိုင်သမ္မတကချီးမြှင့်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံယဉ်ကျေးမှုစင်တာမှာဒီကနေ့ကျင်းပတဲ့ဆုပေးပွဲအခမ်းအနားမှာဖိလစ်ပိုင်သမ္မတဘက်ဂနီနိုအကွီနိုကိုရိုင်းဆုချီးမြှင့်ပေးခဲ့တာပါ။ဆုရွေးချယ်ရေးအဖွဲ့ကတော့အမျိုးဖာသာမရွေးတည်ဆုံးသူတွေနဲ့ကျန်ရစ်သူမိသားစုတွေစေနာသရာတရားထက်ထက်တန်တန်နဲ့ဇာပနအခမ်းအနားတွေစီစဉ်ပေးတာကိုအတိအမှတ်ပြုကြောင်းပြောပါရစေ
။တင်းနယ်လာနေနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကအကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းတိုမီတာ71.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.